Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ2ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ Syria နိုင်ငံမြို့တော် Damascus မြို့လည်းကထရစ်ရင်ပြည်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရပါတယ်။ Islamic အစွန်းရောက်တွေကိုချေမှုန်းရေးဒေသရင်းတပ်ဖွဲ့ဖွဲ့စည်းမဲ့ညီလာခံတပ်ဖွဲ့ပြင်သစ်သမ္မတမာလီနိုင်ငံကိုရောက်ရှိနေပါတယ်။2012ခုနှစ်ကဖွင့်လှစ်ခဲ့ရတဲ့ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီလို့မြန်မာဆိုရကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလှော်တွေထဲမှာတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲနဲ့ပတ်သက်လို
့ပြည်တွင်းပြည်ပမူရေးရှိဘောမှာပေါ်တဲ့လူကုန်ကူးမှုကိစ္စတွေကိုဆက်သွယ်ဆောင်ရွက်နေကြတဲ့လူတွေဟိုခေါ်ပြီးတော့မှဟိုပြန်ပြီးတော့မှသူတို့ကကျေးဇူးတင်တယ်ဆိုတဲ့အကြောင်းနဲ့ဆက်ပြီးတော့မှ
အစည်းအဝေးကိုတက်ရောက်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနိုင်ငံကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ Syria နိုင်ငံမြို့တော် Damascus မြို့လည်းကထရစ်ရင်ပြမှာအသေးခံဘုံးခွဲသမားကကားတက်ကနေဖောက်ခွဲတိုက်ခတ်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးဒဒါဇင်ကျော်ဒဏ်ရာရတယ်လို့ Syria နိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ်။ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကတော့သေဆုံးသူ12ဦးထိရှိတယ်လို့ပြောပါတယ်။ကားဘုံးခွဲသမား3ဦးကို Syria လုံခြုံရေးတပ်ဖွဲ့ကလိုက်ဖမ်းခဲ့ပြီးဒီထဲက20ဦးတို့ကတော့တိုက်ခတ်မှုမလုပ်နိုင်ခင်မြို့ဝယ်မှာဖျက်ဆီးနိုင်ခဲ့တာလို့ Syria လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။လေစိတ်ကိုသွားရလမ်းတစ်လျှောက်မှာအနည်းဆုံးကား20လောက်မီးလောင်နေတဲ့ပုံနေနဲ့တခြားအပျက်စီးတွေကိုနိုင်ငံပိုင်ရုပ်သံကနေပြန်သပါတယ်တတိယမြောက်ကားသမားကတော့အနာပိုင်တို့ကိုကနဦးရှောင်ပြေးခဲ့ပြီးတဲ့နောက်တရစ်ရင်ပြင်မှာအနာပိုင်တွေအဝိုင်းခံရခြင်းအသေးခံဖောက်ခွဲခဲ့တာဖြစ်ပါလိမ့်ရှင
်ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ဟာဒေသတွင်းမှာအစ္စလမ်အစွန်းရောက်တိုက်ဖျက်ရေးတပ်ဖွဲ့ဖွဲ့ဖို့ညီလာခံကိုတက်ရောက်ဖို့ထွက်ဆိုပြီးတော့မာလီနိုင်ငံကိုရောက်ရှိနေပါတယ်ဒေသတွင်းမှာလုံခြုံရေးမတည်ငြိမ်မှုတွေနဲ့အစ္စလမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေတိုးပွားလာနေတာကိုတိုက်ဖျက်ဖို့အတွက် G5 Sahel လို့ခေါ်တဲ့မာလီ ဘကီနာဖာဆို Chad Mauritania Niger နိုင်ငံတွေကစုပေါင်းပြီးတော့တပ်ဖွဲ့ဝင်တွေပံ့ပိုးကူညီသွားမယ်လို့ပြောပါတယ် G5 Sahel တပ်ဖွဲ့ဝင်တွေဟာဒေသတွင်းမှာရှိပိသားဖြစ်တဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်1,000-2,000နဲ့ပြည်သစ်တပ်ဖွဲ့ဝင်4,000ကိုကူညီအားဖြည့်ပေးသွားမှာဖြစ်ပါတယ်ဒေသတွင်းကတပ်ဖွဲ့ဝင်အားစုဖြစ်ပေါ်လာဖို့အတွက်ပြည်သစ်နိုင်ငံကအပြေးအဝါထောက်ခံတယ်ဆိုတာကိုသမ္မတမက်ခရွန်အနေနဲ့ဒီညီလာခံအတွက်မှာကြေညာသွားဖို့ရှိနေပါတယ်ဒါပေမဲ့ပြည်သစ်နိုင်ငံအနေနဲ့ဘယ်လိုအကူအညီတွေပေးသွားမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာဂျပန်နဲ့တရုတ်ခေါင်းဆောင်တွေနဲ့တရားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးဖို့ရှိပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတရုတ်သမ္မတရှီကျင်းပင်တို့နဲ့သမ္မတထရန့်ဘာဒီဆွေးနွေးမလဲဆိုတာကိုတော့အင်ပြူရောကြေညာချက်မှာဖော်ပြမထားပါဘူး။မြောက်ကိုရီးယားရဲ့လွန်လွန်လပ်လပ်ဒုံးကျည်ဆန့်သက်မှုဇက်တိုက်လုပ်ခဲ့တာတွေနောက်မြောက်ကိုရီးယားအပေါ်မှာသမ္မတထရန့်ဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်လာတဲ့အကြောင်းတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားအစိုးရအပေါ်မှာဖြွာမြောက်စိတ်ရှည်တီးခံခဲ့တဲ့ခေတ်ဟာမအောင်မြင်ခဲ့ဘူး။နှစ်ပေါင်းများစွာမအောင်မမြင်ဖြစ်ခဲ့တာလို့သမ္မတထရန့်ကမကြသေးခင်ကပြောပါတယ်။ဆိတ်ရှိတီးခံမှုပြီးဆုံးသွားပြီလို့လည်းသမ္မတကပြောပါတယ်ဂျပန်တောင်ကိုရီးယားနဲ့တရုတ်တို့နဲ့အကျိုးတူဆွေးနွေးပွဲတည့်ရကျင်းပဖို့သမ္မတထရန့်ကအဆိုပြုထားတဲ့ဒီသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘတ်မှာကျင်းပမယ့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲအခုလိုတယ်လီဖုန်းနဲ့ဆွေးနွေးဖို့ဖြစ်လာတာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းပြီးခဲ့တဲ့တောက်ချန်လေးကအင်ပီရိုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာ2018ခုနှစ်ပထမနှစ်ဝက်တွင်ရဲကဖြစ်လို့သေဆုံးသွားတဲ့သူအရေအတွက်ဟာလွန်ခဲ့တဲ့နှစ်နှစ်ကအရေအတွက်နဲ့အတူတူနီးပါးလောက်ဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြလိုက်ပါတယ် Washington Post သတင်းစာကရဲကပြစ်ခတ်လိုက်လို့သေဆုံးသွားတဲ့သူအရေအတွက်ကိုစည်းရင်းနဲ့မှတ်တမ်းပြုစုနေတာဖြစ်ပြီးတော့အဲ့လိုသေဆုံးတဲ့သူအရေအတွက်ဟာရောနေသွားခြင်းမရှိဘူးလို့လည်းဖော်ပြပါတယ်အခုနှစ်ရပထမ6လအတွင်းမှာရဲကပြစ်ခတ်မှုကြောင့်လူ492ယောက်သေဆုံးပြီးတော့သေဆုံးသူအများစုဟာတနက်တားမှမဟုတ်လက်နက်တစ်ခုခုကင်ဆောင်ထားတဲ့လူဖြူမျိုးသားဖြစ်တယ်လို့ဆိုပါတယ်အဲ့ဒီသေဆုံးသူတွေထဲက25ရာခိုင်နှုန်းကတော့စိတ်ကျန်းမာရေးမကောင်းတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ဒါပြင်သေဆုံးသွားတဲ့သူတွေထဲမှာလူမဲအမျိုးသား25ရာခိုင်နှုန်းပါဝင်တယ်လို့လည်းဖော်ပြပါတယ်။ 2014ခုနှစ်မစ်ဇူရီပြည်နယ်မှာမိုက်ကယ်ဘရောင်းသေဆုံးမှုနောက်ပိုင်းကစတင်ပြီးတော့ဝါရှင်တန်ပို့သတင်းစာကရဲကပစ်ခတ်မှုကြောင့်သေဆုံးသွားသူတွေရဲ့စည်ရင်းကိုစတင်ပြုစုလာခဲ့တာဖြစ်ပါတယ်ဒါပြင်တောင်ဝန်ထမ်းဆောင်နေစဉ်အတွင်သေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်အရေးတွက်ဟာလည်းလွန်ခဲ့တဲ့နှစ်နှစ်ကလိုပဲအပြောင်းလဲသိမ့်မရှိဘူးလို့ဆိုပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူပေါက်တော့နဲ့ရံပြည်မြို့နယ်တွေကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အင်တောင်စု55စုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။သမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ဂျန်ဘေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုပိတ်သိမ်းခဲ့တာလို့လည်းပြည်တော်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်ထုံးမြို့နယ်တွင်အခုသတင်းပတ်တွေအတွင်းတပ်ဖြတ်ခံရသူတွေပျောက်ဆုံးသူအရေအတွက်စိုးရိမ်ပွဲမြင့်တက်လာတယ်လို့လည်းအစိုးရထုတ်ပြန်ချက်ကဖော်ပြပါဗျ။အစိုးရလုံခြုံရေးစခန်းတွေစံဖက်တိုက်ခတ်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်နှုတ်ဒေသမှာအရသာ38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကတော့ဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံဓာကာကိုရောက်ရှိနေပြီးဒီညနေပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။နိုင်ငံလုံခြုံရေးနဲ့ရိုဟင်ဂျာအရေးအဓိကဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ပြည်ထရေးဝန်ကြီးတို့နဲ့လည်းဦးတောင်ထွန်းတွေ့ဆုံမှာဖြစ်ပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့ကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်
။လေဗနွန်နိုင်ငံကဘေကာတောင်ကြားကစီးရီးယားဒုက္ခသည်စခန်းမှာမီးလောင်တာကြောင့်အနည်းဆုံးလူတဦးသေဆုံးခဲ့ပါတယ်။ဘေရွတ်မြို့တော်ကနေတနားရီလောက်သွားရတဲ့LS မြို့အနီးကဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့မှာမီးတောက်တွေမီးခိုးလုံးကြီးတွေတက်လာတာကိုတွေ့ခဲ့ကြရပါတယ်။တဲအိမ်တရာနီးပါးလောင်ကျွမ်းမီးလောင်ပြီးဒုက္ခသည်စခန်းတစ်ခုလုံးပျက်ကျခဲ့ပါတယ်။ဒုက္ခသည်စခန်းအစွန်ပိုင်းကရေချိုးကန်အနည်းငယ်ပဲကျန်ခဲ့တယ်လို့လည်းအရေးပေါ်ဌာနတာဝန်ရှိသူတို့က AP သတင်းဌာနကိုပြောပါတယ်။လေဗနွန်နိုင်ငံမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားတဲ့ Syria ဒုက္ခသည်တသန်းကျော်နေထိုင်နေတာဖြစ်ပြီးတော့အများစုကနိုင်ငံနယ်စပ်ကဘက်ကမှနေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးယားနာပိုင်တွေကိုနှစ်ပေါင်း30ကြာရှောင်တိန်ခဲ့တဲ့နာမည်ဆိုးနဲ့ကြောကြားလှတဲ့မွေးရရာစာတူကိုဖမ်းဆီးရမိတယ်လို့ဘရာဇီးယားကပြောပါတယ်။ဖမ်းဆီးခံရမယ့်ရေရှောင်လွှမ်းနိုင်ပွဲအတွက်လူးဝစ်စ်ကာလို့ဒါရိုချာကပလတ်စတစ်ဆာဂျူရီလုပ်ခဲ့တယ်လို့လည်းအနာပိုင်တို့ကပြောပါတယ်။ကျေပြန့်လာတဲ့နိုင်ငံတကာကိုကင်းအင်ပါယာကြီးကိုကျိုးကင်ထားတဲ့လူးဝစ်စ်ကာလို့ဒါရိုချာကပီထရိုလူဝီဒီမိုရေဆိုတဲ့နာမည်နဲ့နေထိုင်နေတာလို့လည်းအနာပိုင်တို့ကယူဆထားပါတယ်။လူးဝစ်ကာလို့ဒါရိုချာကဘိုလီးဗီးယားကိုလံဘီးယားနဲ့ပီရူးနိုင်ငံတို့ကတောတွေထဲမှာကိုကိန်းထုတ်လုပ်ပြီးအမေရိကန်ပြည်တော်စုနဲ့ဥရောပနိုင်ငံတွေကိုဖြန့်ဖြူးတာလို့လည်းအနာပိုင်တို့ကပြောပါတယ်။ဘရာဇီးနိုင်ငံဆော့ပိုလိုနဲ့ရီယိုဒီဂျနေရိုတို့ကမွေးရစေဝါရောင်းချသူတွေကိုကိုကိန်းနဲ့အဓိကပေးသွင်းနေသူဖြစ်တယ်လို့လည်းအနာပိုင်တို့ကပြောပါတယ်။လူးဝစ်ကာလို့ဒါရိုချာပိုင်စိန်ခံကားတွေလေရင်မြေယာနဲ့တခြားအင်ဂျင်မြေစုစုပေါင်းဒေါ်လာ10သန်းပို့လောက်ဝင်ရောက်စီးနှင်ဖမ်းဆီးမှုအတွက်တင်စီထားတယ်လို့လည်းရဲကပြောပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံနောက်မြောက်ပိုင်းကဘာကီစီမက်တိုမြို့မှာအစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းမှာလူ၄ယောက်ထပ်မံနေသေဆုံးသွားတယ်လို့ဗင်နီဇွဲလားအနာပိုင်တွေကစနေနေ့ကပြောလိုက်ပါတယ်ဘဂီစီမက်ထိုမြို့မှာတောက်ချာနေကဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးထိတ်တိုက်တွေ့ခဲ့တဲ့အတွင်းသေဆုံးတာဖြစ်ပြီးတော့ပြီးခဲ့တဲ့ဧပြီလကစပြီးသေဆုံးသူအရေအတွက်ဟာ83ယောက်ရှိသွားခဲ့ပြီးဒဏ်ရာရသူဟာ1000ကျော်သွားခဲ့ပြီဖြစ်ပါတယ်သမရမဒူရိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာလွန်ခဲ့တဲ့3လအတွင်းနေတိုင်းလိုလိုဖြစ်ပွားခဲ့တာဖြစ်ပြီးတော့စနေနေ့ကတော့ဗင်နီဇွဲလားနိုင်ငံရဲ့မြို့တော်ကာရာကတ်စ်မှာအစိုးရဆန့်ကျင်သူထောင်ပေါင်းများစွာလမ်းအနီးဘက်ကိုထွက်ပြီးတော့ ဆန္ဒပြခဲ့ကြပါတယ်။တမရမဒူရိုကတော့သူ့ရဲ့အစိုးရကိုအကြမ်းဖက်ပြီးဖြုတ်ချမယ်ဆိုရင်သူနဲ့သူ့ကိုထောက်ခံသူတွေဘက်ကလက်နက်ကင်သွားမယ်လို့အခုသတင်းပတ်အစောပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ
။ Samsung ရဲ့ Galaxy Note 7စမတ်ဖုန်းကိုပြန်ပြီးတော့မွန်းမှန်ပြင်ဆင်တဲ့ version အသစ်နဲ့ပြန်ထုတ်လိုက်တဲ့Galaxy Note FE ဖုန်းတွေကိုဒီသတင်းပါအတွင်းတောင်ကိုရီးယားနိုင်ငံအတွင်းစတင်ရောင်းချမယ်လို့ Samsung ကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ရှင်
။ရုရှားနိုင်ငံမှာကျင်းပနေတဲ့ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့ပေါ်တူဂီအသင်းတတိယရသွားပါတယ်။ပေါ်တူဂီနဲ့မက္ဆီကိုတို့တတိယနေရာလူပွဲကစားကြတာမှာပေါ်တူဂီကအချိန်ပိုမှာရတဲ့ penalty နဲ့2ဂိုးတကိုးနဲ့နိုင်ရသွားတာဖြစ်ပါတယ်။မက္ဆီကိုကဒီပွဲမှာဂိုးအရင်ရပေမဲ့ပွဲပြီးကနေဒဏ်ရာအချိန်ပိုမှာပေါ်တူဂီနောက်တန်းလူပေပေကပေါ်တူဂီအတွက်ခြေပါဂိုးကိုသွင်းပေးခဲ့တာပါပေါ်တူဂီအတွက်အနိုင်ဂိုးကိုတော့အန်ဒရီဆော့ဗာကအချိန်ပို104မိနစ်မှာ penalty ကနေသွင်းသွားတာကြောင့်ပေါ်တူဂီအသင်းကနောက်ဆုံးမှာ2ဂိုးတကိုးနဲ့နိုင်ပြီးတတိယနေရာရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အပစင်တင်ဆက်တဲ့မြန်မာရေးဆွေးနွေးကမ်းမတိုင်ခင်အခုရင်ဆုံးတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာသတင်းလွှာတဘုတ်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာရှိတဲ့ထိုင်းအထူးစုံစမ်းရေးဌာန Department of Special Investigation DSI ကနေထိုင်းနိုင်ငံအနာဂတ်ပြည်ပြောင်းလဲရေးတိုးတက်ရေးအတွက်ရည်ရွယ်ပြီးဇွန်လ29ရက်နေ့ကနေ30ရက်နေ့ထိလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဖွဲ့အစည်းအဝေးကိုနိုင်ငံပေါင်း90ကလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်ကူညီခဲ့တဲ့အဖွဲ့တွေပါဝင်တက်ရောက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်မှာလူကုန်ကူးမှုတက်ဖြစ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံပေါင်း90ကကွန်ရက်အဖွဲ့ဝင်တွေနဲ့အတူမြန်မာရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုလည်းထိုင်းနိုင်ငံတွင်ကလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဆက်လက်ပြီးတော့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။ဒီရင်ပြည်ပမူရေးရှေ့ဘောမှာကိုယ်နဲ့လူကုန်ကူးမှုကိစ္စတွေကိုဆက်သွယ်ဆောင်ရွက်နေကြတဲ့လူတွေဟိုခေါ်ပြီးတော့မှပြန်ပြီးတော့မှသူတို့ကအကျေစုတင်တယ်ဆိုတဲ့အကြောင်းနဲ့ချက်ပြီးတော့မှဟိုလောက်ကန်ဆောင်ရွက်ကြဖို့အတွက်ဖိတ်ခေါ်ကြတဲ့သဘောပြီးတော့မှဒီတဦးချင်းကြီးလောက်ရကြင်ကြတဲ့ဟာမှာအခက်အခဲကြုံကြရတာတွေကိုဟိုတင်ပြကြတယ်ပေါ့ပြီးတော့သူတို့တွေကဟိုမတရားလက်ဆောင်ပစ္စည်းတစ်ခုစီပြေးလိုက်တယ်ပေါ့
လူကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေကိုပူးပေါင်းလှုပ်ဆောင်မှုတွေကြောင့် DSI ကပေးတဲ့စုကိုလည်းဥကြောတောင်းကရရှိခဲ့မှုပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားရွှေပြောင်းလူသမားတွေရဲ့အလौတာဝင်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ပေါ်ပြန်လည်သုံးသပ်နိုင်ဖို့အတွက်ထိရောက်စွာတင်ပြဆွေးနွေးနိုင်ခဲ့တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှင်းနေဥအောင်မျိုးတန်းကဆိုပါတယ
်တင်တော်တဲ့အကြံဉာဏ်ကြီးဆွေးနွေးရတယ်လို့ပြီးတော့တယောက်တယောက်အကြံပြုကြပါတယ်အန်ကယ်ရူကလည်းအဓိကဖြစ်နေတဲ့လောဆယ်ဥပဒေတစ်အခုဥပဒေတစ်ထွက်တဲ့အချိန်မှာစစ်တမ်းက၄ဆလောက်တက်လာတယ်တက်လာတဲ့အခါကျတော့ပရောမြများဒီဟာထိုင်းနိုင်ငံမှာရောက်လာပြီးတော့နှစ်ပေါင်းဖယ်စုနှစ်နဲ့ချီပြီးနေတဲ့အခါမှာအထောက်အထားမရှိရလဲရှိကြတယ်အခုလိုဥပဒေပြဋ္ဌာန်းပြီးတော့အခုချက်ချင်းအရေးယူလိုက်တဲ့အခါမှာလူတွေကကတောင်းနှောင်းနှင်းဖြစ်သွားတယ်။ဘာဖြစ်လို့လဲဆိုတော့ခြေတစ်ဖက်မှာဆိုလို့ရှိရင်ဆက်ယုံတေယုံမှာလူတစ်ထောင်ရှိတာဟာအဲ့လိုဘုံထမဲ့ကြတာနဲ့ဖြစ်ပြီးကုန်တာကတရားလောက်ကြံတော့တယ်။ကြံတဲ့ခါမှာဒီလူတွေဟာအဲကိုကြီးထောက်တန်ဖိုးမဲ့လူမရှိခဲ့ရင်နောက်ဆုံးဒီလူမောင်ကိုလမ်းကိုပဲရောက်သွားနိုင်တယ်ဆိုတာကိုလည်းအန်ဂျယ်တို့ပြင်ပြဆွေးနွေးပါတယ်။သူတို့ DSI ကြီးကဲတွေကလည်းအဲ့ဒီဟာကိုလက်ခံပါတယ်။
အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာတော့21ရာစုအတွင်းလူပေါင်း30ကျော်ဟာလူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါဒီနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးကိုအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအစ်စ် Tier 1အဖြစ်သတ်မှတ်ခံရပါတယ်။နောက်ထပ်နိုင်ငံပေါင်း80ကတော့ Tier 2အဆင့်သတ်မှတ်ပေးခဲ့ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအစ်စ် Tier 2အဖြစ်သတ်မှတ်ပေးထားပါတယ်။ကျန်တဲ့နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအစ်စ် ဒီဟာတရိပ်ဖြစ်သတ်မှတ်ပေးထားပါတယ်ထိုင်းနိုင်ငံအနေနဲ့ကတော့အင်းနီနာချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလို့သမားတွေတန်းတဲ့ချီပီးရှိတာကြောင့်သူတို့ရဲ့ပင်လယ်စာလုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတာတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်ဒီအတွက်ဒီဟာတူစောင့်ကြည့်စင်းနေမှာပဲသတ်မှတ်ခံရတာဖြစ
ရရှိမှခင်ဗျာအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်းကြမဲ့သရရှိတကိုကျူးဇူးပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သရရှိတကိုထပ်မံဖိတ်ခေါ်ပါရစေရှင်အခုတော့မြမအရေးဆွေးနွေးခန်းအလှည့်ဖြစ်ပါတယ် Installation Artist in Semu နုပညာရှင်မူဟွန်စီဟာလူတွေကအမိုက်ဖြစ်စွန့်ပစ်တဲ့ပစ္စည်းတွေကိုအသုံးပြုပြီးအမှုပညာလက်ရာတွေဖန်တီးနေသူဖြစ်ပါတယ်။မြန်မာနိုင်ငံမှာစနစ်တကျအမိုက်စွန့်ပစ်မှုအပိုင်းပညာပေးမှုမရှိတဲ့အပြင် recycle စွန့်ပစ်ပစ္စည်းပြန်လည်အသုံးပြုမှုအပိုင်းမှာလည်းအားနည်းနေတဲ့အချက်ကိုလည်းထောက်ပြပြီးတော့သူ့ရဲ့အမှုပညာလက်ရာကိုဖန်တီးတာဖြစ်ပါတယ်။မဟောစီကသူ့ရဲ့ပွဲဥထွက်ဝိရုဖြစ်နိုင်ငံတော်တမင်ငန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုစိတ်ကူးရင်ရေးဖွဲ့ထားပြီးတော့အရှင်မတ်တယောက်အနေနဲ့သူကြီးကြီးမားမားဆွလွန်ခဲ့ရတဲ့ဘဝအစိပ်ပိုင်းကိုစာနာမှုလေးစားမှုအတွက်ဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အမှုပညာရှင်မွန်ဟော်စီကိုမှတ်အင်ဂျင်နိုင်က Skype ကတဆင့်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်။အခုအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့မြန်မာနိုင်ငံမှာအမှုပညာတွေဖန်တီးထုတ်လုပ်နေပြီးတော့စာရေးဆရာမလည်းဖြစ်တဲ့မိုဟော်စီနဲ့ပေါ့လေကျမတို့ VOA ပရိသတ်ကိုမိတ်ဆက်ပေးကြပါတယ်အခုဒီစာရေးဆရာမမိုဟော်စီကအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့အချိန်မှာကျမတို့ VOA မြန်မာပိုင်းကို Skype ကနေတဆင့် interview ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့ဆရာမဒီမြန်မာနိုင်ငံမှာအမှုပညာတွေဖန်တီးထုတ်လုပ်နေတာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောပြပေးပါလားရှင
်အမလေးအရင်တော့ကတော့စပြီးတော့ဘယ်ကနေစလုပ်လဲဆိုဒီ art and craft ပေါ့နော်ဒီ handmade ပစ္စည်းတိတိလေးတွေကိုစလုပ်တယ်ကို့အတွက်အသုံးမဝင်တော့တဲ့ပစ္စည်းကြီးအဲ့ဒါတွေကဒီသဘောပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေပစ္စည်းကြီးပေါ့နော်အဲ့ဒီဟာတွေကိုသုံးပြီးတော့ဒီလိုမျိုးဟို art တွေဖန်တီးလို့ရတယ်နော် decoration တွေဖန်တီးလို့ရတယ်ဒီဟာကိုဟိုအကြီးကပေးခြင်းတဲ့ message ကတော့ဒီဟာပါအဲ့ဒါကြောင့်မို့လဲဒီလိုမျိုးဟို exhibition တွေလုပ်ပြီးတော့ပေါ့နော်ဒီလို installation art တွေလုပ်ဖြစ်တာပါ
အခုမြန်မာနိုင်ငံမှာအပြောင်းလဲတွေလည်းဖြစ်နေပြီဆိုတော့ဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဟိုစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့အသုံးပြုတဲ့အခါမှာပေါ့လေဒီပညာပေးလုပ်ငန်းတွေလုပ်တဲ့အခါမှာရောဆရာမတွေ့ကြုံရတဲ့အခြေအနေတွေနောက်ပြီးတော့အဲ့ဒီပညာပေးလုပ်ငန်းတွေကရောထိရောက်မှုရှိပါသလားရှင
်အဲ့ဒါကလေလုပ်တဲ့သူတွေလည်းလုပ်နေကြပါတယ်ဒါပေမဲ့တခုကရှိရကြတော့ကျွန်တော်တို့စီမှာဟိုတကယ်ကိုအခြေခံပေါ့နော်အခြေခံ duration တန်ဖို့အတွက်ပေါ့အခြေခံဥစားရေးပြောင်းဝင်နေပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအတွက်ကိုဟိုကျမတို့နိုင်ငံမှာလူတွေတော်တော်များများရုန်းကန်နေရစေအချိန်ဖြစ်တဲ့အတွက်ကြောင့်မလို့ခုနပြောသလိုပေါ့ဟာကျိုးကျိုးအိတ်ကိုဘလို့ပြစ်တော်တော်အမိုက်ကိုဘလို့ပြစ်ဆိုတော့ဒီဟာသူတို့နားရဲကိုတိတ်ပြီးတော့မရောက်တဲ့အချိန်လည်းဖြစ်နေတာပေါ့နော်တကယ်လို့သူတို့ကလည်းဟိုသူတို့ရဲ့ဒီလိုနေထိုင်စားသောက်မှုပုံစံတွေသူတို့ဟို survive လုပ်ဖို့ပေါ့ဒီနေ့ဒီနေ့ကို struggle မလုပ်ရဘူးအဲ့လိုမျိုးအချိန်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီလိုမျိုးကျမတို့ခုနပြောသလိုပညာပေးတာပေါ့အဖွဲ့အစည်းကြီးကပညာပေးရမျိုးတွေရှိရဲ့။နောက်တူးချင်းတယောက်ချင်းကနေပြီးတော့ပညာပေးရမျိုးတွေရှိရဲ့။အဲ့ဒါတွေကလည်းပို့ပြီးတော့ထိရောက်လာမှာပေါ့နော်
။ဆိုတော့ဆရာမကဒီစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လုပ်တဲ့နေရာမှာဘလို့ပစ္စည်းတွေကိုအသုံးပြုပါလဲရှင်။
အဲ့ဒါကတော့ဟိုကျမတို့စီမှာတော့အဓိကလေဟိုအဓိကအရင်အနှောက်အယှက်ဖြစ်စေတဲ့ဟာဗာလဲဆိုအဲ့လိုမျိုးရေသန့်ဘူးပေါ့နော်။ရေသန့်ဘူး၊ပလတ်စတစ်ဘူးခွန်း နောက်ပေါ်လိုမျိုးကျွတ်ကျွတ်အိတ်ပေါ့နော်အဲ့ဟာနောက်တစ်ခါကျတော့ကျမတို့အိမ်နေမှာဆိုလို့ရှိရင်လေဒီလိုစက်ကူတွေဆိုလို့ရှိရင်လေပုံနေရဒီလိုမျိုးသတင်းစာတွေဂျာနယ်အဟောင်းတွေအဲ့လိုမျိုးပေါ့နော်နောက်ပြီးတော့တစ်ခုရှိရနောက်ကျမတို့မြန်မာလူမျိုးတွေကဒီလိုအမိုက်ဆိုလို့ရှိရင်လေအဲ့လိုမပြည့်ကြဘူးအဲ့လိုမျိုးသတင်းစာဆိုလို့ရှိရင်လေဖတ်ပြီးလို့ရှိရင်အိမ်မှာအဲ့ဒါတောင်ပုံရပုံဖြစ်နေရောအဲ့လိုမျိုးပေါ့ကျမတို့အိမ်နေမှာရှိနေဒီလိုမျိုးစွန့်ပစ်ပစ္စည်းအဲ့ဒီဟာတွေကိုတုံးပြီးတော့ပဲခံကြည့်ရပါဟုတ် installation art တွေလုပ်တယ်ဆိုရင်အဲ့ဒီဟာတွေကရောင်းလို့မရဘူးဆိုတော့ကျမအနေနဲ့ငွေကြေးနဲ့ပတ်သက်ပြီးတော့လုံးဝမျက်စုံမရှိရဲကိစ္စပဲဒါပေမဲ့တခုကဘာဖြစ်လဲဆိုလို့ရှိရင်ကျမပွဲတွေလုပ်တဲ့အခါကျတော့အိမ်မှာ media တွေလာတယ်အဲပြီးရတဲ့အခါကျတော့လို့သတင်းရိုက်တယ်တင်ဆက်တယ်အဲ့အမျိုးပေါ့နော်အဲ့ဒီဟာအဲ့ဒါကတော့ဒီ public တွေကိုရောက်သွားတာပေါ့ဒီကျမအနေနဲ့အောင်ငွေကြေးအမြဲဆုံးလုံးဝမရှိဘူး။ကျမရောင်းလို့ရတယ်ဆိုလို့ရှင်ဒီလိုပစ္စည်းသေးသေးမွမွလေးပေါ့။ဥပမာပလင်းလေးဟိုဒီ glass bottle လေးရဲ့မှာမီးလေးတွေထည့်ပြီးဘာညာလုပ်တယ်။အလှဆင်တဲ့ဟာလေးပေါ့။နည်းနည်းပါးပါးပဲရောင်းလို့ရတယ်။ဒါပေမဲ့ခုနပြောဆို installation art တွေကြတော့အကြီးကြီးတို့ကကြတော့စေပေပေး20လောက်ရှိရဲ့ art project ကြီးကြတော့ကျမဟိုကိုယ့်အကူပဲစင် install လုပ်ပြီးလို့ရှင်တခါရဲဖြုတ်လိုက်ပြီးတော့ပဲပြီးသွားတာပဲ။နောက် project အစ်စ်တခုပြန်လွှင့်ရင်လည်းလုပ်ပေါ့နော်။အဲ့မျိုးကတော့မရောင်းရပါဘူးဟုတ်။solo exhibition นี่ปอนเนาะจม้าหลุดตาတော့3နှစ်ရှိပြီပေါ့ဒီ3နှစ်မတိုင်ခင်ကတော့จม้าအဲ့လိုတည်တည်မွမွလေးလုပ်တယ်လုံရင်းလုံနေပဲจม้าအိမ်ထဲမှာဒီလိုမျိုးပစ္စည်းကြီးပြည့်ပြည့်ပြည့်လာတော့ဟာဒီဟိုပြပွဲတစ်ခုလုပ်လို့ရှင်တော့ကောင်းမယ်ပေါ့နောက်တစ်ခုကကိုနှိုက်ကလည်းဒီလိုအမျိုးသမီးဟို artist တယောက်အနေနဲ့ပေါ့เนาะဒီလို installation art တွေလည်းကြည်ကြဲပြင်းပြန့်ဖန်တီးပြခြင်းတယ်အဲ့ဒါကြောင့်မို့จม้า gallery ရောင်းမှာจม้าဒီဟိုရန်ကုန် gallery ဆိုတာจม้าတို့ဒီမှာတော့တကယ်အကြီးဆုံးပေါ့နော်အရင်ကလည်းဟို space လေးကျဲဆိုတော့ project တွေလည်းအကြီးလုံးလို့ရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကျမရဲ့ dream ပေါ့အဲ့လိုအိမ်မက်တစ်ခုနဲ့ပဲကျမစပြီးတော့လုပ်ခဲ့တာပေါ့ဟုတ
်အဲ့လိုမျိုးလုပ်တဲ့အခါမှာရောဘလို့စိန်ခေါ်မှုအခက်အခဲတွေရှိခဲ့ပါလဲရှင
်အဓိကတော့ကိုကကိုလိုအပ်တဲ့ material ကအမိုက်ဖြစ်နေအောင်အမိုက်ဖြစ်နေရဲ့ဆိုတဲ့အခါကျတော့သူများရဲ့စီကလည်းအဲ့လိုအမိုက်တွေ live ဆူရတယ်ပေါ့အဲ့လိုအဲ့ခါကျတော့ကျတို့များရရောလေတချို့ကြောက်လေဘလိုမျိုးဖြစ်လဲဆိုဟာအမိုက်တွေပဲလိုက်စုနေတာပေါ့အမိုက်တွေနဲ့လုတ်တယ်ပေါ့အမမတို့လည်းဟုတ်ပါရဲ့အမိုက်တွေနဲ့ပဲလုတ်တာပေါ့နော်နောက်တစ်ခါကျတော့ပထမဆက်စလုတ်ခြင်းတော့ဆိုလို့ရှိရင်ဟိုလူတွေတိတ်မသိကြဘူးအဲ့လိုမျိုး installation art ဆိုတာဘာလဲဘာဖြစ်လို့ဆိုအရင်အရင်ဆရာဆရာမတွေအရှိမလုတ်ခဲ့တဲ့ဟာမျိုးတွေတော့ရှိရောရှိရဲဒါပေမဲ့လေဒီလိုမျိုး public တွေကိုအရင်ကြကြပြင်းပြင်းထွက်လာပြီးတော့ကျွန်မကူနိုင်လဲတိတ်တော့မတွေ့ဘူးပေါ့နော်ဘာလို့ဆို media အားမကောင်းတဲ့အချိန်ကလည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ဒါကြောင့်လည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့တော့စားခြင်းတော့မသိဘူးလူတွေလည်းဒီလိုပဲပွဲကိုလာကြည့်ကြရဲဆိုနည်းနည်းတော့ဟိုကြောင်ကြောင်ပေါ့နော်ဘာတွေပြရလဲဘာ installation art ဆိုတာဘာလဲဆိုဒါပေမဲ့နောက်ပိုင်းကျတော့အခုကျမနှစ်တိုင်းနှစ်တိုင်းပေါ့အဲ့ဒီအချိန်ဆိုလို့ရှိရင်ဒီ February March လောက်ဆိုလို့ရှိရင်ကျမပုံမှန်နှစ်တိုင်းလုပ်တဲ့အခါကျတော့လူတွေကလည်းအခုဆိုသဘောပေါက်လာပြီကျမနဲ့တွေ့ပြီးတော့ဒီလို artwork တွေသူတို့မှတ်မိလာတယ်ပြီးလို့ရှိရင်သူတို့ဒီဟာတွေကို enjoy လုပ်တာပေါ့နော် enjoy လုပ်ပြီးတော့ဟိုအခုချိန်မှာတော့ဟိုလာရဲ့ public ကနေပြီးတော့ပေါ့နော်ဟိုသူတို့သဘောကျတယ်ကြည်နဲ့တယ် appreciate လုပ်တယ်ပေါ့နော်အတိအမှတ်ပြုရပေါ့ကျမလုပ်တဲ့ဟာကိုလေ
အခုဒီဆီယာမမိုဟော့စီအနေနဲ့လည်းဒီဝတ္ထုကိုပေါ့လေပထမဆုံးချိန်ရေးသားထုတ်ဝေထားတယ်ဆိုတော့ဒီဝတ္ထုကလည်းပေးဆက်သူတို့ရဲ့နှလုံးသားဝိညာဉ်ဆိုပြီးတော့အခုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဒီဒီမိုကရေစီရေးမှာလည်းနှစ်ပေါင်းများစွာဦးဆောင်လှုပ်ရှားခဲ့တဲ့ဒီဒေါအောင်ဆန်းစုကြည်ရဲ့အကြောင်းကိုအခြေပြုပြီးတော့ဝတ္ထုပုံစံရေးသားထားတဲ့အတွက်အိုဆီယမအဲ့ဒီဝတ္ထုကနေပေးခြင်းနဲ့အကြောင်းအရာပေါ့လေအဓိကအကြောင်းအရာစာဖက်ပရိသတ်တွေအတွက်ဘာပါလဲရှင
်ဟိုကျမပြောခြင်းနဲ့အားတော့ဘာလဲဆိုတော့ကျမတို့ဒီမြမအမျိုးသမီးတွေမှာကဒီလိုသကပုံတောင်ရှိရလေတာဝန်သခင်လင်းကိုဖျားဆိုရယ်ဒီသကပုံတောင်ရှိရဆိုတော့အမြဲတမ်းကိုမိမတယောက်အတွက်ကအမြဲတမ်းဦးစားပေးရတာလင်းယောက်ျားခင်မွန်းဖြစ်တယ်နောက်ပြီးတော့ဒီလိုပဲဟိုတာသမီးပေါ့နော်အဲ့တော့သူ့ရဲ့ဘဝမှာဆိုလို့ရှိရင်ဒီတာသမီးตาเนี่ยဒီလင်းယောက်ျားကိုပုံစွန့်လို့ခဲ့ရတယ်ဆိုတော့ဒီအမဟိုကျမတို့ကဘယ်လိုမျိုးလဲဆိုတော့သူ့ကိုကျမတို့ကဟိုတနိုင်ငံလုံးရဲ့အမိပေါ့เนาะမိခင်အနေနဲ့တင်စားပြီးတော့အမိစုဆိုပြီးတော့ကျမတို့ကတင်စားပြီးတော့ခေါ်ဝေါ်ကြတယ်ဒါပေမဲ့သူ့ရဲ့တကယ်သူစွန့်လို့ခဲ့ရတယ်သူ့ရဲ့ဒီမိသားစုဘဝပေါ့เนาะသူ့ရဲ့ဘဝမှာဒီမိသားစုဘဝမှာမိသားစုဘဝကိုဆုံးရှုံးခံလိုက်ရတာချိုးဖျက်ခံလိုက်ရတာဒါအကြီးမားဆုံးသောဟိုပေးဆက်မှုတစ်ခုပေါ့เนาะဒီဟာလေးကိုပဲကျမသိကြချင်တယ်ကြည့်ရပါဆိုဒီစာအုပ်ကလုံးဝနိုင်ငံရေးလူမျိုးရေးဘာသာရေးဘာမှမပါဘူးကျမအနေနဲ့ဒီအန်ဒီဆိုကျမတကယ်ကိုချစ်တဲ့စိတ်နဲ့ပဲရေးသူ့ရဲ့ဘဝကိုစာနာပြီးတော့ပေါ့နော်မျိုးသမီးတယောက်အနေနဲ့စာနာပြီးတော့ဒါပဲသူ့ရဲ့တကယ်မိန်းမသားဘဝဇနီးမယားဘဝမိခင်ဘဝပေါ့နော်အဲ့ဟာကိုဟိုသိစေချင်လို့ပေါ့နော်အဲ့ခံစားချက်ကလေးကိုပဲဒီစာဖတ်သူတွေနဲ့ညှိလိုက်တဲ့သဘော
ဆီယမ်မကိုရိုင်းလည်းအခုအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတယ်နောက်ပြီးတော့ ဆရာမကဒီကျောင်းဆရာမတက်ဦးနေနဲ့လေအတွေ့အကြုံရှိခဲ့တဲ့အခါကျတော့ဟိုကလေးတွေကိုပြုစုပြောထောင်တဲ့နေရာမှာဟိုပညာရေးစနစ်ပေါ့လေအဲ့ဒီအမေရိကန်မှာရှိတဲ့ပညာရေးစနစ်နဲ့ဒီမြန်မာနိုင်ငံမှာရှိတဲ့ပညာရေးစနစ်ရဲ့ဒီအကောင်အဆိုးပေါ့လေအဲ့ဒါတွေကိုနှိုင်းယှဉ်ပြီးတော့ဆရာမဘလို့သုံးသပ်မိလဲရှင်
တိုင်းပြည်တစ်ခုမှာစနစ်ဆိုတာတော့ဒီစိတ်ယုံတည်ယုံနဲ့တူတယ်ဒီတိုင်းပြည်ပြည်သားဆိုတာကြောင့်ဒီစနစ်အောက်ကနေပြီးတော့ထွက်လာတဲ့ဟိုစိတ်ယုံတည်နဲ့တူတယ်ဒီစိတ်ယုံကြီးကနေထွက်လာတဲ့စိတ်ယုံတည်နဲ့တူတယ်ပေါ့နော်အဲ့တော့ဒီမှာကတော့ဟိုအဓိကဘာတွေ့ရလဲဆိုရင်ခုနကဒီညီမလေးကဒီပညာရေးနဲ့ပတ်သက်ပြီးတော့ဟိုနေရဆိုတော့လေအဲ့ဒါကိုအမပြောရမှာဆိုလို့ရှိရင်ဒီဒီကျမတို့စီမှာတော့ဒီအလွတ်ကျက်ပြီးတော့ဖြေရပေါ့နော်ကလေးရအလွတ်ကျက်ရအလွတ်ကျက်တဲ့အခါကျတော့အလွတ်ကျက်လိုက်တဲ့အခါကျတော့တချို့အဖြေရကိုမကြိုက်ဘဲနဲ့ဖြေလိုက်ရတဲ့ဟာမျိုးရှိရဥပမာကျမအနေနဲ့ဆိုလို့ရှိရင်တချို့ကျမအဲအကြောင်းမှာငငယ်တော့ပေါ့ကျောင်းတက်နေတဲ့အချိန်ကတချို့ဟိုကိစ္စတွေတချို့သင်ခန်းစာတွေပေါ့အဲ့ဒါကြီးဆိုလို့ရှိရင်စိတ်ထဲမှာဒီလိုဒီအဖြစ်အပျက်ကဟုတ်မဟုတ်လားတန်တရားဖြစ်ခဲ့တာမျိုးတွေရှိရဲ့ဒါပေမဲ့လည်းအဲ့ဒီဟာတွေကိုဟိုထည့်ပြီးတော့မစဉ်းစားနိုင်အောင်ဒီအဖြစ်ရေးလို့ရှိရင်ဒီလိုမှန်ရမယ်ဆိုဒီလိုအပိုက်လိုက်ကြည့်ပဲကျက်ပြီးတော့ပဲရေးချလိုက်တာပဲအဲ့တော့အဓိကဘာဖြစ်တာလဲဆိုတော့ဒီအလွတ်ကျက်ခိုင်းတဲ့စနစ်ပေါ့နော်ဒီမြန်မာပြည်မှာတော့ပညာရေးစနစ်မှာအလွတ်ကျက်ရတဲ့အတွက်ကြောင့်မလို့ဘာဖြစ်လာလဲဆိုလို့ရှိရင်ဟိုကျမတို့ရဲ့ဒီတွေးခေါ်မျှော်မြင်နိုင်စွမ်းတွေကိုဒီအလွတ်ကျက်တဲ့စနစ်ကနေပြီးတော့ဝါမျိုးလိုက်တယ်အဲ့လိုအဲ့ဒီခါမှာကျမတို့ကမတွေးတတ်တော့မတွေးတတ်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့အဲခုနပြောဆိုအဘွဲရရသွားတယ်ဒါပေမဲ့လည်းဘာဖြစ်လဲဆိုလို့ရှင်ဟိုကျက်တူရေးစိတ်ယုံကြည်လို့ပေါ့နော်ကျမအမြင်အဲ့လိုမျိုးရေးလေးရှိပါတယ်ကျက်တူရေးစိတ်ယုံကြည်လို့ဖြစ်သွားတယ်စာရောတောင်းနဲ့အန်တက်တယ်ပေါ့နော်ဒါပေမဲ့လည်းဟိုတကယ်အတိတ်ပဲသိလားဆိုတော့လည်းမသိဘူးအတွေးခေါ်ကြတော့လည်းဟိုမပွင့်လာဘူးပေါ့နော်ကျမတို့စီမှာအရေးသွေးတွေရှိရတာနဲ့ဒါပေမဲ့ဟိုဖြစ်တဲ့လောက်မဖြစ်လာကြဘူးပေါ့နော်အဲ့လိုမျိုးပြောရမှာပေါ့အမေရိကန်ကလေးနဲ့မြန်မာကလေးတယောက်ကိုရဲ့ရှင်းကြည့်လိုက်တဲ့အခါကျတော့ဒါတော့ဆရာဆရာကစကားနာပြောရစကားပါ။အိုးမျက်လုံးအယောင်လက်နေရဲ့ပုံချင်းမတူဘူးကဲအဲ့လိုပြောရဲ။ဆိုတော့ကျမတို့စီမှာကျတော့ခုနပြောသဘောတနိုင်ကလေးလုံးအနေနဲ့ခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းကျမတို့ကျတော့ဘလို့စနစ်မျိုးမှာဟိုတွတ်သွင်းခံခဲ့ရလဲဆိုတော့ကျမတို့အဲ့လိုကြောက်တတ်တဲ့စနစ်မျိုးပေါ့နော်ကြောက်တယ်။အဲ့တော့ဘာကိုကြောက်တာလဲလို့ပြောရတဲ့အခါကျတော့ဟိုအဲ့ဘာကိုကြောက်မှမသိဘူး။အဲ့ဘာကိုကြောက်မှမသိရဘူးဟိုကြောက်နေတာ။အဲ့ဒါဟိုကကြောက်စရာကောင်းတာဖြစ်နေတာပေါ့နော်။ကျမတို့ကကြတော့အဲ့လိုမျိုးစနစ်ရဲ့ဟိုတားကောင်တွေဖြစ်နေအဲ့လိုတားကောင်ဆိုတာထဲလေးစိတ်ယုတ်တွေပေါ့အဲ့ဒီခါကျတော့ကျမတို့ကအဲရှင်လိုက်တဲ့အခါကျတော့ဥပမာထားလိုက်ပါတော့ဒီအဖွဲစည်းမှာနိုင်ငံသားနဲ့ရှင်ပြီးတော့အလုပ်လုပ်ရတဲ့အခါမျိုးကျရင်ကျမတို့ကဟိုကိုမှန်တာဆိုလို့ရှိရင်အထက်လူကြီးကိုပြန်ပြီးတော့မပြောရဲဘူးမေးခွန်းမထုတ်ရဲဘူးအဲအစည်းအဝေးတွေမှာဆိုလို့ရှိရင်ငြိမ်နေရဲခေါင်းငုံနေတယ်ပေါ့အဲ့လိုမျိုးအဲကိုယ့်ကိုချင်းချင်းတွေးတော့မှအာပြောကြအဲ့လိုမျိုးပေါ့ဒီမှာနောက်ွယ်မှာအဲ့လိုမျိုးပြောရတာမျိုးပေါ့ရှေ့ရနေပြီးတော့ရင်မဆိုင်တဲ့ဟာမျိုးပေါ့နော်ဒီမှာကျတော့သူ့ရဲ့စနစ်ကဟိုအကုန်လုံးပေါ့ဒီဟို text နဲ့ပတ်သက်ပြီးရောဖြစ်ဥပဒေနဲ့ပတ်သက်ပြီးရောဖြစ်သူကဟိုစနစ်တကျရှိနေတဲ့တကယ်ဟို form လုပ်ထားတဲ့ဟို system နေပေါ့နော်အဲ့ဒီထဲမှာလူတွေကအကုန်လုံးခုနပြောတဲ့စိတ်ယုတ်တွေပေါ့တိုင်းပြည်သားဆိုတော့အဲ့ဒီထဲကိုအကုန်လုံးဟိုရောက်နေရဲ့အဲ့ရနေပြီးမောင်းနေခံနေရတဲ့ပုံစံပေါ့နော
်မကြခင်မှာဆရာမကလည်းမြန်မာနိုင်ငံကိုပြန်တော့မှာဆိုတော့ပြန်ရောက်ဒီမြန်မာနိုင်ငံကိုပြန်ရောက်လို့ရှိရင်အနုပညာနဲ့ပတ်သက်ပြီးတော့ဘာတွေဆက်လုပ်ဖို့ရှိပါလဲရှင
်အဲအဓိကတော့ဟိုပါပေါ့စာအုပ်တရားကိုဆက်ထုတ်ဖို့ရှိပါတယ်အထူးသဖြင့်တော့ဒီဟိုအမျိုးသမီးတွေကိုလေအမျိုးသမီးတွေကိုဒီ encourage လုပ်တဲ့ဟိုစာဟိုပါတွေပေါ့အဆောင်ပါတွေပေါ့နော်အဲ့ဒါတွေဆိုလို့ရှိရင်ရေးထားတာတော်တော်များနေပြီအပုတ်ဟို30 40လောက်ရှိပြီဆိုတော့အဲ့ဒီစာအုပ်ကတော့အခုကျမပြန်ရောက်လို့ရှင်တော့ဒီဟာထုတ်ဖို့လုပ်ပါမယ်တခြားလည်းဆက်ပြီးလည်းရေးပြအောင်ပါပါဟုတ်
ဟုတ်ကဲ့အခုလိုဒီ VOE မြန်မာပိုင်းနဲ့ပေါ့လေ Skype ကနေတစင်အင်တာဗျူးပေးတဲ့အတွက်ဆရာမကိုကျေးဇူးအထူးတင်ပါတယ်ရှင
်။ကျွန်မလည်းကျေးဇူးတင်ပါတယ်ဟုတ်ကဲ့
။အပတ်စဉ်တင်ဆက်တဲ့မြန်မာအရေးစနစ်ကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအီးတန်တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖျော်ပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်တွေအောက်မှာမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်။တာဒီစစ်စလင်းဆိုတဲ့ Facebook အကောင့်ကတော်ရရှင်က VOE အတွက်အခုလိုမျိုးအားလုံးအတွက်မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါတယ်
။အာယုံရဲ့ချင်းနနေခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေး
။အမုန်းဆိုတာမရှိသေးပါတဲ့။ဟုတ်ကဲ့တော်ရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့။သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာတွေဖြစ်ပါတယ်ရှင်။ဂျောကာကိုကိုဆိုတဲ့တော်ရရှင်ကတော့
ဂျေဇူးအထူးတင်ပါတယ်ဒေါ်လာလာတန်းကိုအခုမှမြင်မှုတာနေ့တိုင်းတင်ပေးပါနော်ဂျေဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလာတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြားပြီးတော့သူကိုလည်းအားလုံးကတွေ့ကျင်ကြတာပါအခုနှစ်ပိုင်းနေ့အတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်ဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ဂျေဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်ကြောစွာဆိုတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOE ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့သတင်းဌာနဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOE အဖွဲ့သားတွေအားလုံးအစွမ်းကုန်ကြိုးစားနေပါတယ်နော်။ကျမတို့ VOE ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သွားရှင်နေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါလိမ့်။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ TVB သတင်းတောက်နှစ်ဦးနဲ့ AR သတင်းဌာနကသတင်းတောက်တဦးတအောင်းလက်နက်ကိုင်အဖွဲ့ TNL နဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါလိမ့်။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းထုတ်ပြန်ခဲ့တာပါ DBB သတင်းဌာနကတော့သူတို့ဆွဆွဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမူရီစေဝါတိုက်ဖြစ်ရင်နေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဝနာစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲနိုင်ငံခြားသတင်းဌာနတွေကတော့ S တွေကြားတယ်လေသတင်းသွားယူလို့ရတယ်တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်သူတို့ကိုဒီဇဲဆိုးရနဲ့စစ်တပ်ကခွင့်ပြုတယ်သူတို့ကြောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲသူတို့ဆိုတာတရှုတ်တင်ပြီးတက်ပြစ်မှာပဲကြောက်ရတယ်ဒီမှာကတော့ပြောင်းမြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်မဲ့ရေးလာသူတယောက်ကတော့ Worth Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားသိမ်းပါတယ်ဆိုပြီးသူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ကျန်ရေးယူတဲ့အချိန်မှာမပြောလို့ပဲမယ်လုံခြုံရေးကိုအထူးကြိုးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတောက်တွေကြောင့်တရင်တရင်လုံးပြုတ်သွားရင်ဘယ်သူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တပ်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့အခုဟာကရှေးရနယ်မြေမှာတရားမဝင်သွားခြင်းသလိုသွားလာခြင်းသလိုလာနဲ့
ဒါကတော့ VOA သွားရှင်နေသတင်းထောက်တွေဖန်ဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်။သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည်စုံဖတ်ရှုနိုင်ပါတယ်နော်။အခုတော့သွားရှင်နေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါမယ်။ Despacito ဆိုတဲ့သချင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့ သူတို့ကမှဂျက်စတင်ဘီဘာကအားဖြည့်ပြောတည်ဆိုပေးထားတာပါမေလ29ရက်နေ့သတင်းပတ်မှာပဲ Billboard ရဲ့ Hot အဖြစ်ဆုံးတတိယဆင်မှာနံပါတ်1ဆဖြစ်တဲ့ The Despacito ဆိုတဲ့သချင်းကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် Slowly နှစ်နှစ်လေးလို့အဓိပ္ပာယ်ရပါတယ်စပိန်ဘာသာနဲ့တည်ဆိုထားတဲ့သချင်းဖြစ်ပြီး Puerto Rican Pop ဆိုတော့ Luis Fonsi နဲ့ Puerto Rican Rapper Daddy Yankee တို့တည်ဆိုတာကိုကနေဒါဆိုတော့ Justin Bieber ပါဝင်ပြီးအားဖြည့်ထားတာဖြစ်ပါတယ်ဒီတချင်းကပရီမိုင်ယူဗန်တက်14ချိန်များဆုချင်းမြင်ပွဲအတွက်တချို့စုနှစ်စုအတွက်ရွေးခန့်ထားရပါတယ်။အကောင်ဆုံးတေးပေါင်းဆက်မှုနဲ့အကောင်ဆုံးတေးတီဆုံးမှုအစုတွေအတွက်ဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မှာဆုရွေးချယ်မှာပါ။ Teen Choice Awards ဆေးကျော်သက်တွေရွေးချယ်တဲ့ဆုအတွက်လည်းအကောင်ဆုံးအမျိုးသားတချင်းစုအဖြစ်နဲ့တချို့ရွေးခန့်ထားရပါတယ်။ဒီတချင်းက Hot Latin တချင်းစီးရဲမှာလည်းနံပါတ်1ချိန်ပြီးတော့ဒါက Fonsi အတွက်အမြင့်ဆုံးနေရာဝင်တာဖြစ်ပါတယ်။ဒီတချင်းက Billboard Hot 100တေးစီးရဲမှာလည်းနံပါတ်1နေရာကိုအခုထိခနပတ်ဆက်တိုက်ယူထားနိုင်တာပါ reggae ကိတာနယ်ရဲ့ pop သချင်းတစ်ပုဒ်ဖြစ်ပြီးနိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်နောက်နိုင်ငံပေါင်း12နိုင်ငံမှာလည်းအကောင်းဆုံးတေးဆဲပုတ်စင်းနဲ့ဝင်ပါတယ်ဒီသချင်းရဲ့အထူးခြားချက်ကတော့ Spain ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့သချင်းတစ်ပုဒ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာ Billboard Hot 100စီးမှာပထမဦးဆုံးအဲ့လိုစပိန်ဘာသာနဲ့တည်ဆိုတဲ့တချင်းတစ်ပုဒ်ထိတ်ဆုံးရောက်တာဖြစ်ပါတယ်1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့မာဂရီနာဆိုတဲ့တချင်းကနံပါတ်1ရောက်ခဲ့တာပါနော်ကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆိုထားတဲ့ Despacito ဆိုတဲ့တချင်းကိုနားဆင်ကြည့်ကြရအောင်ပါရှင် Come and move that in my directionThankful for that, it's such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tailor made love, how you put it on. Got the only key, know how to turn it on. The way you nibble on my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah. Ya, ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro. Despacito. Quiero respirar tu cuello despacito. Deja que te diga cosas al oído.Que te acuerdes si no estás conmigo Despacito Quiero desnudarte a besos despacito Firmo en las paredes de tu laberinto Y hacer de tu cuerpo todo un manuscrito Quiero ver bailar tu pelo Quiero ser tu ritmo Que le enseñes a mi boca Tus lugares favoritos Favorito, favorito, baby Déjame sobrepasar tus zonas de peligroVéndamelo, yo sé que estás pensándolo Llevo tiempo intentándolo Mami, esto es dando y dándolo Sabes que tu corazón conmigo te hace bam bam Sabes que esa beba está buscando de mi bam bam Me prueba de mi boca para ver cómo te sabe Quiero, quiero, quiero ver cuánto amor a ti te cabe Yo no tengo prisa, yo me quiero dar el viaje Empezamos lento, después salvaje Pasito a pasito, suave, suavecito Nos vamos pegando Puerto Rican, su Rory, ne, Justin Bieber.ပူရဲပြတိဆိုထားတဲ့ Despacito ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မျက်မှောက်ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုရိုင်းရင်ဖွင့်လာတာတွေကိုဒီ VOE သောရရှင်အားလုံးနဲ့ဝေမျှပေးခြင်းပါတယ်ရှင်။ပထမဦးဆုံးဖားခန်းကကိုရိုင်းတယ်လီဖုန်းခေါ်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ဒေါ်ဆန်းမူသူက HIV virus ပိုကူးစက်ခံနေရသူတဦးဖြစ်ပါတယ်။သူ့ရဲ့ရင်ဖွင့်ချက်ကိုနားဆင်ကြပါဦး။သူကသူအလုပ်လုပ်နေတဲ့ဖားခန်းမှာဒီ HIV အိတ်ဆေးတွေစေကြည်ကြည်ခက်ခက်ခဲခဲဝယ်ယူရလို့တော်တော်ဒုက္ခများရပါတယ်ဆိုပြီးအခုလိုရင်ဖွင့်လာတာဖြစ်ပါတယ
်ကျမတို့ကတော့မျောမောင်းတာပေါ့ရှင်ဒါပေမဲ့လို့ကျွန်တို့မှာဘယ်ကနေပြတ်တော့ဒီအိမ်ရန်ဒီယောဂဆိုတော့တွဲလာမှတော့မသိပါဘူးဒါပေမဲ့ကျွန်တို့ဒီစာလည်းမတတ်ဘူးပေါ့မျိုးကျွန်တို့မှာလုပ်ငန်းတာလုပ်နေတာပေါ့လေဒါပေမဲ့စာမတတ်တဲ့ရှင်ကကျွန်တော်တို့ကလည်းသစ်ပင်ပေါ်တက်ကြော်တာဖုန်းက line မမိဘူးဒီနေ့ကျွန်တော် VOU ဆက်တာလည်းအချိန်ကြီးမှာပဲကျွန်တော်တို့ရမ်းခက်ခဲ့ပါရဒီကနေတော့တစ်ခါတလေကျရင်ဆေးကနေတော့ဆေးတွေပါရည်ရတ္တိဟိတ်နေပါညာမှားပြီဆိုရင်တော့ကျွန်တော်ဖောက်တော့တွားရစီပဲဒါလည်းမလွယ်ဘူးအဲ့ဒါခါကျကျွန်တော်ပြီးကျင်တာတော့ဘောနော်ဒီအိတ်ဆန်ပြီးဆေးတာဘောနော်အောက်ပိုင်းကဆေးရုံနေမှာတော့ထုတ်ပေးတယ်လို့ပြောတော့ပြောတာဗောဒါပေမဲ့ကျွန်တော်တို့မှာအောက်ပိုင်းကိုတွားဖို့ကျွန်တော်တို့တငယ်ချင်းမျိုးကိုဆေးကမ်းမှာဆေးတူတူတောက်တယ်လို့ဝေးကြည့်တော့လေ အာစီဘုစခအရန်ကုန်တာနဲ့တော့ပြန်နေတာမှအိမ်ပြန်လို့မရပြည့်တော့မော်ရဲမှာတော့စိတ်ချင်းရပါတယ်ဒီမှာတိုက်ပွဲရတမျိုးဟိုကြောက်ရဒီကြောက်ရတမျိုးကျမတို့ကပေါ့နော်ဒီဥစ္စာဘယ်ကူးလဲဆိုတော့ဘလူဘလူမှာလာပြပြောလို့တော့မရတော့ဖြစ်ပြီးမှာတော့သူကဥရောက်ခွာတာနဲ့ကမျောတယ်သူများမျောတဲ့နေရတာဟောကိုကမသိသေးတော့သူများမျောတဲ့နေတဲ့ချိန်မှာလေကျမတို့ကသေးပေါ့နော်ငါဖျားဖျားရဲဆိုကိုကသေးဖို့ကမတတ်နိုင်ဘူးသူများကြီးကဖျားချင်းဖျားကြသေးသေးဒီကိုခါငါလည်းဘေးကိုနည်းနည်းဖျားနေတာဆိုကျမတို့ကမျောရလဲသူပိုင်ရှင်ကအဆင်မပြေတော့ကျမတို့ကအဲ့လိုသေးတော့ထိုးမိတာတော့အဲ့အချက်တော့မှားတယ်လို့ရှိရပါဘူးကျမတို့ဆိုရင်ငယ်လင်ငယ်များပါမူးရဲ့ဇေဝါလည်းမတုံဆွဲပါဘူးဘယ်ကနေဘလူလုတ်ကူတာတော့မပြောတတ်ပါဘူးဗျာဒီမှာစိတ်ချင်းရဲ့ကိုစင်းရဲ့ကျမတို့လည်းဒီမှာဟိုပေါ်လင်းကကျမတို့နှစ်တိအကြိမ်လုပ်တဲ့အချိန်မှာကျတော့ဘောနော်အဲကျမတို့လုံအားကလေးနောက်ဆုံးတော့စက်ကလေးတွေချပေးရပါဗျာချပေးတဲ့အချိန်မှာကျမတို့လည်းနောက်တော့အဲ့မှာမိကြီးတွေပါညာနဲ့ကိုကတပိုင်းတစ်နိုင်ပေါ့ဗျာ22កောင်25កောင်လေးနဲ့တိုက်ကြအောင်အဲ့နေရွှေလေးကရခဲ့ရပေါ့ဗျာရခဲ့တဲ့ခါကျတော့သူကလည်းဒီမှာစက်ကလေးတွေဝယ်ဝယ်ပြီးတော့ကိုဒီအိတ်ခံဒီယောဂါလည်းရှိနေတော့မပြန်နိုင်ဘူးလေပိုက်ဆံမပြန်နိုင်တဲ့အချိန်မှာကျတော့ကျမတို့ကတကယ်တမ်းကတော့တောသူတောင်သားတွေကဒီဂျွာမှာလည်းလေသမားပဲလောက်တာပေါ့ဒီမှာတော့အိတ်ခံပြီလားဆိုရင်ဘယ်လိုက်ရမှလဲမသိဘူးကိုကလည်းစမ်းတတ်ဟုတ်တော့ဒါပေမဲ့ပဇင်စီကတော့ကောင်းပါတယ်ကောင်းတာတော့ကောင်းမသိရဘူးကိုကအိုက်ဆေးကြတာဘယ်သွားထုတ်ရမှလဲနားလည်းမလဲဒါကြောင့်မို့ကျမတို့ဘီယိုရတော့အိတ်ခံယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုထုတ်လင့်ပေးပါလို့ကျမတို့ကျေးဇူးလက်တကယ်တင်ပါဘီယိုရလည်းကျမတို့အများအားတော့နားထောင်ပါ
ဒါကတော့ parking ကဒေါ်ဆမ်းမှုကိုရိုင်းဖုန်းဆက်ပြီးရင်ဖွင့်လာတာဖြစ်ပါတယ်။နောက်ထပ်ဒီချင်းပြည်နယ်ကရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်တန်ကိုလည်းပြောပြပေးကြပါမယ်နော်။သူကတော့ချင်းပြည်နယ်ထန်တလန်မြို့ကဖြစ်ပြီးတော့သောရရှင်မောင်သိမ့်ပါတယ်။သူတို့စီမှာဒီပညာရေးစနစ်ရဲ့မငြိမ်မမျှဖြစ်နေရပုံလေးဟာခွက်လေးရှိနေရပုံကိုသူအခုလိုထောက်ပြခြင်းလို့ပါဆိုပြီးတော့ကိုရိုင်းရင်ဖွင့်လာပါတယ်ရှင်
။သူရကလည်းချင်းပြည်နယ်ထန်တလန်မြို့နယ်မှာအဆင့်တိုးပေးတယ်။အဲ့ဒီအဆင့်တိုးပေးတဲ့အခါမှာအထူးသဖြင့်အလေတန်းကြောင့်ပေါ့နော်အလေတန်းကြောင့်အဆင့်တိုးပေးတဲ့ခါမှာအကြောင်းသားဦးရင်များတဲ့ကျောင်းတွေနောက်ပြီးတော့ရွာမှာအိမ်ချင်များတဲ့ရွာတွေကိုအဆင့်တိုးပေးပဲနဲ့အိမ်ချင်နေတဲ့ကျောင်းတွေနောက်ပြီးတော့ကျောင်းသားဦးရင်နေတဲ့ကျောင်းတွေကိုအဆင့်တိုးပေးလိုက်တယ်အဲ့ခါမှာဒါမျိုးကမဖြစ်သင့်ဘူးလို့ခန္ဓာလမ်းမျိုးနဲ့မှရှိတဲ့ရွာသားတွေကအချင်းချင်းပြောကြတာပေါ့နော်တချို့ကမလျှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်ဒါဆိုတော့ဥပမာအင်ချေဖြစ်စင်အင်ရှိတဲ့အင်ချေကလျှောက်လို့ရှင်ပေးမှာဒါဆိုတော့အင်ချေတရားရှိတဲ့ရွာကမလျှောက်လို့ရှင်မပေးဘူးဒါဆိုလျှောက်တိုင်းပေးလို့ရှင်တော့ဒါမဲ့ဖြစ်ပါမလားလူရဲ့ခြေနေနဲ့ကျောင်းသားဥရဲ့ခြေနေနဲ့နောက်ပြီးတော့လူရဲ့ခြေနေနဲ့အင်ချေနေနဲ့ကြိုက်လားမကြိုက်ဘူးလားဆိုတာမျိုးစစ်စစ်တင်နေတယ်အဲ့ဒါမဟုတ်အဲ့လိုမဟုတ်ပဲနဲ့မစင်စဲပဲနဲ့အင်ချင်းနေတဲ့ဂျွာတွေကျောင်းသားဥကြီးနေတဲ့ဂျွာတွေကိုအဆင့်တိုးပေးလိုက်တယ်။ဒါမျိုးကချင်းပြည်နယ်ရဲ့သူ့တော်အားနည်းချက်ကြောင့်လားနောက်ဒါမှမဟုတ်ချင်းပြည်နယ်ရဲ့ပညာရေးအားနည်းချက်ကြောင့်လားဒါမှမဟုတ်လပ်ပြလိုက်ယူကြောင်းလားဆိုပြီးတော့မှနိုင်ငံတော်ကကောင်တာမျိုးကိုဖြစ်တည်မဖြစ်တည်ဆိုပြီးတော့မှအစစ်စစ်ပေးဖို့ဖြစ်ရှင်းပေးဖို့ရွာသားတူအနေနဲ့ VOA ကနေတစ်ဆင့်တောင်းပန်လိုပါလေ
။ဒါကချင်းပြည်နယ်ထန်တလန်မြို့ကမောင်သိန်းဆိုတဲ့သောရရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်နဲ့အခုလိုရင်ဖွင့်လာတာတွေသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးပါဦးမယ်ရှင်။အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်နော်။သခိုင်းတိုင်းဝမ်းသူမြို့နယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းနဲ့အားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိန်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါမယ်เนาะဒေတောင်းနဲ့သောရရှင်တွေရောသူရဲ့ဒီရဲ့ဝေးကအချစ်တငယ်ချင်းတွေအားလုံးရောတိချစ် VOA သောရရှင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းနဲ့ချွဲမိတာတောင်းငါအဖြစ်ချီးတယ်လားအရကေကိုနားမလဲတော့ပါမင်းရှာတဲ့ပြဿနာဘိုးရင်းဆောင်းနာရီနဲ့သားရနေလိုက်တာရှင်ခုံစရာမကောင်းတဲ့ငါကြောင့်အနောက်ရှိဖြစ်နေလားဂျက
ချင်ဖန်ကပြင်းမြင်တတ်တာနင့်တဘာဝမဟုတ်လားငါဟာလူသားချင်မရောမင်းဒီသေးရင်လားဘာကုန်မတော်မတူရာတော့နေဟာမချင်ပါငါယူပါမြဲတော့ငါဘဝအဆုံးပေးထားနေလို့တင်များတွေကိုခုံကပ်စီစီမေးချလိုက်တာMama and just a more so yeah yeah so need it still and they all this lady got the sun me and mom in the feel over
ဖြူဖြူကြော်တိုင်းတည်ဆူထားတဲ့အရှုံးထက်ပိုတော့ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ရှင်ဖန်ကပြင်းမြင်တတ်တာနင့်တဘာဝမဟုတ်လား။ငါဟာလူသားတယောက်မှနောင်မင်းသီးသေးငယ်လား။ဘာကုန်မတော်မတူတာတော့နေဟာမချင်တော့ပါ
။မြမဒီမပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့သတင်းမီဒီယာသမားတွေဘာလို့တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။အခုရပိုင်းလူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရှမ်းပြည်နယ်မှာ TNLA တန်းပလောင်တပ်ဖွဲ့နေမိတဲ့သွားပြီးသတင်းယူခဲ့တဲ့သတင်းနောက်၃ရောက်ဖမ်းဆီးခံရတဲ့သတင်းပါ။တပ်မတော်ကဖမ်းဆီးပြီးသီဘောမျိုးနဲ့ရဲစခန်းကိုအတရားရုံးကနေရမန်ယူပြီးသီဘောချင်းထောင်ကိုပို့ထားလိုက်ပါပြီ။ DV နဲ့ AOD ကသတင်းနောက်၃ရောက်ကိုမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှန်18တင့်နဲ့အရေးယူထားတယ်လို့သိရပါတယ်။အခုလိုတိုင်းသားလက်နက်ကင်တပ်ဖွဲ့ထိန်းချုပ်နေမြေတဲ့သတင်းသွားယူလို့ဖမ်းဆီးခံရတဲ့သတင်းနောက်တွေနဲ့ပတ်သက်ပြီးသတင်းမီဒီယာသမားတွေကမကျေနပ်ကြပါဘူး။ဒီအတွက်ပြင်းထန်တဲ့ဝေဖန်မှုတွေပြောဆိုကြပါတယ်။မြန်မာနိုင်ငံမှာတကယ်ပဲသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရှိနေပြီလား။သတင်းမီဒီယာလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားပြီလားဆိုတာကုရဘဆွေးနွေးတင်ပြသွားပါမယ်
။သတင်းနောက်တွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကကျွန်တော်တို့သတင်းသမားတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်လာတဲ့အချိန်တုန်းကနေအခုထိသတင်းမီဒီယာလွတ်လပ်မှုတွေရှိခဲ့တယ်လို့ခန်းစားလာရတာတွေအားလုံးနောက်ပြန်ဆုတ်သွားကြောင်းပြောကျင်တယ်လို့ဆိုပါတယ်။ရန်ကုန်သတင်းစာပညာကျောင်းတာဝန်ခံဦးရဲနိုင်မိုးကတော့စစ်မြေပြင်အထိသတင်းရယူခွင့်ရှိတဲ့သတင်းစာဆရာတွေကိုနိုင်ငံတော်ကဖွဲ့စည်းထားတဲ့တပ်မတော်ကဖမ်းဆီးတယ်ဆိုတာမကူညီယုံတင်မကပဲသတင်းမီဒီယာအပေါ်တိုက်ခိုက်မှုပါမြောက်တယ်။ဒါကလူအဖွဲ့အစည်းမှရှိတဲ့ကျင်းဝင်းနဲ့မညီညွတ်သလိုသတ်မှတ်ထားတဲ့သတင်းမီဒီယာပုံမှန်တွေကိုလည်းမလိုက်နာဘူးဆိုတာတွေ့ရှိရတယ်လို့ပြောထားပါဗျ။အခြားတစ်ဖက်မှာတော့သမနာယုံပြောခွင့်ရဦးစော်ထေကသတင်းဌာနတွေအနေနဲ့ကြိုတင်ခွင့်ပြုချက်ရယူခဲ့ရင်အခုလိုမဖြစ်နိုင်ဘူးလို့မှတ်ချက်ပေးခဲ့တယ်လို့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကတော့ဒါဟာပုံမှန်ဆက်ခွန်မြင်းဆောင်တင့်နဲ့ညီဆွနေတယ်။ဒါပေမဲ့ဒီဖြစ်ရက်ကြောင့်သတင်းမီဒီယာလွတ်လပ်ခွင့်ကိုမထိခိုက်နိုင်ဘူးဆိုပြီးပြောဆိုထားပါဗျ။သတင်းမီဒီယာသမားတွေနဲ့အစိုးရတာဝန်ရှိသူအာဏာရပါတီခေါင်းဆောင်တွေအမြင်မတူကြပါဘူး။ဖြစ်စဉ်ကိုပြန်ကြည့်ရင် AWD နဲ့ DVB သတင်းဌာနကသတင်းတောက်တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲထားခြင်းမရှိသေးတဲ့မကြာခဏတိုက်ပွဲလဲဖြစ်နေတဲ့ TNLA တအောင်းပလောင်လက်နက်ကင်တပ်ဖွဲ့နယ်မြေတဲ့သတင်းသွားယူကြတာဖြစ်ပါတယ်။နောက်တစ်ခုထူးခြားတာကရှမ်းပြည်နယ်လွှတ်တော်ဟာအဲ့ဒီတအောင်းပလောင်တပ်ဖွဲ့အပါအဝင်တိုင်းဒေသနဲ့ကိုင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတွေဖြင့်ဆုံးဖြတ်ထားတာပါ။ငကိုကလေးကမှမတရားအသင်းကနေပယ်ဖြတ်ထားခြင်းမရှိသေးတဲ့အဖွဲ့အစည်းလည်းဖြစ်ပြည်နယ်လွှတ်တော်ကလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ဆုံးဖြတ်ထားတဲ့အောက်မှာတာမန်အဖြစ်အဲ့ဒီအဖွဲ့အစည်းတွေနဲ့ဆက်သွယ်ရင်တီစဲပုံမှဆက်ခုမြင်းဆောင်တင့်နဲ့ညှဉ်းဆွနိုင်တယ်ဆိုတာကတော့ငင်းလို့မရပါဘူး။
ဒီလိုပြောလို့သတင်းမီဒီယာတွေအနေနဲ့အဲ့လိုအဖွဲ့အစည်းတွေရဲ့သတင်းတွေမယူရတော့ဘူးလားမဖော်ပြရတော့ဘူးလားအဲ့ဒီနေမြေတဲကိုလည်းလုံးဝမသွားရတော့ဘူးလားလို့မေးစရာရှိလာပါတယ်ဒီကနေ့ချိန်ထိသတင်းမီဒီယာအများစုဟာအစိုးရနဲ့အပြစ်ခတ်ရပ်မထားတဲ့တပ်မတော်နဲ့မကြာခဏတိုက်ပွဲတွေလည်းဖြစ်ပွားနေတဲ့ KIA ကချင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်အေတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးသူတို့ပြောတာတွေကိုရေးသားထုတ်လွှင့်နေကြပါတယ်ဒီလိုရေးသားဖော်ပြတာတွေကိုအရေးယူတာမျိုးမတွေ့ကြရပါဘူးအလားတူသတင်းမီဒီယာသမားအတော်များများ KIA ထိန်းချုပ်နယ်မြေတန်းပလောင်ထိန်းချုပ်နယ်မြေအစရှိသဖြင့်သဘုံဧရိယာတဲသွားသတင်းရယူတင်ဆက်နေတာလဲပုံမှန်လိုလိုတွေ့မြင်နေကြရပါတယ်အဲ့လိုလိုလုပ်လို့ဘယ်သူမှတရားစွဲခံရတဲ့ဆိုတာမျိုးလဲမကြားမသိကြရပါဘူး
ဘလိုပဲဖြစ်ဖြစ်အခုဖြစ်စဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်ကအကြမ်းဖက်သမားလို့ကြေညာထားတဲ့အဖွဲ့အစည်းနယ်မြေတဲ့သတင်းသွားယူတာကိုသူ့သက်ဆိုင်ရာသတင်းဌာနအယ်ဒီတာတွေအယ်ဒီတာချုပ်တွေတာဝန်ရှိသူတွေကဥပဒေနဲ့အညီစီးကတ်နဲ့အညီသတင်းနောက်တွေအန်ဒီရဲတစုံတရာမကြရအောင်စီစဉ်ပေးလိုက်ပါရဲ့လားဆိုတာကိုလည်းမေးခွန်းထုတ်ဖို့ကောင်းပါတယ်တီဇဲသတင်းမီဒီယာဥပဒေပုံမှခွန်ပုံမှခွဲကကြီးမှသတင်းမီဒီယာသမားတဦးသည်စစ်မှတ်ဖြစ်ပွားရာဒေသအရေးအခင်အထီးကယုံအများပြည်သူဆန္ဒပြရာနေရာဒေသတို့တွင်သက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူစဉ်တွင်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတရက်ရက်ဤဖမ်းဆီးထိန်းသိမ်းခြင်းမှကင်းလွတ်စေရမည်လို့ဖော်ပြထားပါသည်ဒီနေရာမှာအရေးကြီးတာကသက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူဖို့ဆိုတာပါအခုသတင်းသွားယူတဲ့သတင်းတော့တွေအတွက်သက်ဆိုင်ရာသူ့သတင်းမီဒီယာအဖွဲ့အစည်းကတရားဝင်ဖြစ်အောင်ခွင့်ပြုချက်တစုံတရာတောင်းခံတာမျိုးအကြောင်းကြားတာမျိုးလုပ်ပေးခဲ့တာမတွေ့ကြရပါဘူး။ကောင်းပါပြီ။သတင်းမီဒီယာတွေဘက်ကတို့တွေကခွင့်တောင်းရင်ရောသက်ဆိုင်ရာတာဝန်ရှိသူတွေကခွင့်ပြုချက်ပေးပါမလား။ပေးမှာမဟုတ်ပါဘူးလို့ဇောရကတက်ကောင်းတက်နိုင်ပါတယ်။တကယ်တော့ခွင့်ပြုချက်ပေးတာမပေးတာသက်ဆိုင်ရာတာဝန်ရှိသူတွေအပိုင်းဖြစ်ပြီးသတင်းမီဒီယာတာဝန်ရှိသူတွေအပိုင်းကတော့ကိုယ်သတင်းတောက်တွေအန်ဒီရေမကြရအောင်အကျိုးနဲ့အကြောင်းနဲ့တင်ပြခွင့်ပြုချက်တောင်းဖို့ပါခွင့်ပြုချက်မပေးရင်အခြားနည်းလမ်းရှာကြရပါမယ်သတင်းမီဒီယာသမားတွေအနေနဲ့ကတော့ပြည်သူလူထုကိုသတင်းပေးရမှာရှုထောင့်စုံဗတ်စုံကတင်ပြရမှာဖြစ်လို့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကအတန်ကိုယူရမှာလဲအမှန်ပါပဲလိုအပ်ရင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့နေမြေထဲသွားသိမ်းရင်လဲသွားကြရမှာပါတရားဝင်သွားဖို့ခွင့်မပြုရင်တရားဝင်လမ်းကြောင်းမရှိရင်အဲ့လိုနေမြေဆေလွတ်တင်မတင်ဆေလွတ်မယ်ဆိုကြုံဆုံရနိုင်တဲ့အခုလိုပြဿနာမျိုးတွေကိုသက်ဆိုင်ရာအယ်ဒီတာတွေမီဒီယာတာဝန်ရှိသူတွေကြိုတင်တွက်ဆပြီးမှသတင်းတော့တွေကိုယ်တိုင်နားလည်လက်ခံပါမှဆေလွတ်တင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်သတင်းတော့သုံးယောက်ကတော့အဖမ်းခံလိုက်ရပါပြီဒါနဲ့ပတ်သက်ပြီးတီစဲဥပဒေအတိုင်းဆောင်ရွက်တဲ့တပ်မတော်ဘက်ကိုအပြစ်မတင်သင့်သလိုသတင်းသမားတွေဘက်ကမလိုက်ရကောင်းလားဆိုပြီးအစိုးရကိုညှဉ်းညင်နေလို့လဲမပြီးပါဘူးပထမတစ်ချက်ကသတင်းတော့တွေလွတ်မြောက်အောင်နီလန်းရှာစူးစမ်းပေးရပါမယ်မရလို့တရားရုံးမှာရင်ဆိုင်ရရင်လဲအကောင်းဆုံးရလထွက်ပေါ်လာအောင်နှီးပေါင်းစုံနဲ့ပတ်မိုးပေးကြရပါလိမ့်မယ်လက်ရှိအချိန်မှာတကယ်လုံးတင်တာကနောင်သတင်းတော့တွေခုလိုပြဿနာမပေါ်ပေါက်အောင်လက်နက်ကင်အဖွဲ့စည်းနယ်မြေတဲ့တရားဝင်သွားပြီးသတင်းရယူခွင့်ရတဲ့အခြေအနေဖြစ်ပေါ်လာအောင်သတင်းမီဒီယာတာဝန်ရှိသူတွေသတင်းမီဒီယာအဖွဲ့စည်းပေါင်းစုံကတာဝန်ရှိသူတွေစူးစမ်းဆောင်ရွက်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ပတ်စဉ်ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုတော့အထူးခြားဆန်ပြသတင်းများအစီအစဉ်အလှပါဒီတစ်ပတ်မှာတော့အမေရိကန်ပြည်တော်စုနယူးယောက်မြို့ကလူတစ်ယောက်ဟာလက်စစ်မျက်ရည်ဆက်တလုံးကိုမေးစစ်ပေါ်တင်လက်နဲ့မထိန်ဘဲလမ်းလျှောက်ပြခဲ့ပြီးဂင်းနေကဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်ထိုင်းနိုင်ငံမှာအုံနုနဲ့လှုပ်ထားတဲ့မစင်နှုံးပုံစံဂျယ်လီကြောက်ကြောအချို့မှုတို့မျိုးရောင်းကောင်းနေပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင်ရက်စစ်မျက်ရည်ဆက်တလုံးကို82မီတာလောက်တွန်းရတာခက်ခဲတဲ့အလုပ်မဟုတ်ပေမဲ့လူတစ်ယောက်ရဲ့မေးစစ်ပေါ်တင်ပြီးလမ်းလျှောက်ပြတာကတော့ခက်ခဲတဲ့အလုပ်ဖြစ်မှာပါပြီးခဲ့တဲ့အပတ်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအက်ရှရီတာဖန်မန်ဟာရက်စစ်မျက်ရည်ဆက်တလုံးကိုမေးစစ်ပေါ်တင်လမ်းလျှောက်ပြခဲ့ပြီးဂင်းနစ်ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်အရင်တုန်းကစံချိန်ဟောင်းထက်မီတာ50ပိုလျှောက်ပြပြီးမီတာ82မီတာနဲ့စံချိန်တင်ခဲ့တာပါစင်ရင်ကျိုးသွားတဲ့အတွက်လဲအရန်ကိုဝန်တာပီတီဖျားပါတယ်လို့ဖန်မန်ကပြောပါတယ်မေးစစ်ပေါ်မှာမျက်ရည်ဆက်ကြီးကိုထောင်ပြီးတင်ထားတဲ့အချိန်မှာလေးတိုက်တာပြင်းရင်ထင်ရခဲ့တယ်လို့လည်းပြောပါတယ်ဂင်းနစ်ကမ္ဘာမှတ်တမ်းအဖွဲ့ကတီထွင်ခဲ့တဲ့နီလန်တစ်ခုဖြစ်ပြီးသူ့အနေနဲ့သဘောကျနေတဲ့လို့လည်းဖန်မန်ကပြောပါတယ်သူကိုယ်တိုင်ကလည်းဂင်းနစ်ကမ္ဘာစံချိန်အခုနေရာကျော်ကိုချိုးထားသူဖြစ်ပြီးစံချိန်အများဆုံးတင်ထားသူထဲမှာလည်းတယောက်ပါဝင်ဖြစ်ပါတယ်သူဟာ1996ခုနှစ်လောက်ကတည်းကအခုလိုထူးထူးဆန်းဆန်းတွေလှုပ်ပြပြီးစံချိန်တွေချိုးခဲ့တာပါရှင်
ပိနိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့ကမ္ဘာလိန်တူချစ်သူများပွဲတော်အတွင်းမှာမျိုးသားတွေဟာမျိုးသမီးတွေလိုဝတ်ဆင်ပြီးတော့နောက်မြင့်ဖနက်တွေဝတ်ပြီးပြေးခဲ့ကြပါတယ်ဖနက်နဲ့ခြေထောက်ကိုတိတ်တွေကတ်ထားပြီးကြောက်တုံးလေးတွေစီထားတဲ့လမ်းပေါ်မှာပြေးခဲ့ကြတာပါမက်ဒရစ်မြို့တော်ရဲ့လိန်တူချစ်သူအများဆုံးနေထိုင်တဲ့ချူအာကာရက်ကွက်ထဲမှာကျင်းပခဲ့တာပါပွဲတော်ဟာဇွန်လ23ရက်နေ့ကနေဇူလိုင်လ2ရက်နေ့အထိကျင်းပကြတာဖြစ်ပြီးအခုလိုနောက်မြင့်ဖနက်စီအပြေးပြိုင်ပွဲကိုတော့အမျိုးသားတွေအတွက်တည်တံ့ကျင်းပတာပါဒီနှစ်မှာတော့လူပေါင်း3,000လောက်လာရောက်ကြည့်ကြတယ်လို့ခန့်မှန်းထားပါတယ်။ဒီနှစ်ပြိုင်ပွဲမှာအနိုင်ရသွားသူကတော့ Ruben Alvarez ဖြစ်ပြီးပွဲစဉ်နှစ်ခုလုံးမှာပထမရခဲ့တာပါ။ဒီပြိုင်ပွဲရဲ့အဓိကရည်ရွယ်ချက်ကတော့ကွဲပြားခြားနားမှုတွေကိုဆင်နွှဲတာဖြစ်ပြီးတော့ပြိုင်ပွဲကျင်းပတဲ့နေရာမှာရင်အသွားလာတွေကန့်သတ်ထားသလိုလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးခဲ့ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရတဲ့သူကတော့ Euro 500ချီးမြှင့်တာဖြစ်ပြီးကမ္ဘာအနှံ့အပြားကလူတွေပါဝင်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။
ငယ်မှာအုံနုနဲ့လှုပ်ထားတဲ့မစင်တုံးပုံစံအချို့မှုတို့မျိုးရောင်းကောင်းနေပါဗျ။ဂျယ်လီလိုမျိုးဤတုံတုံဖြစ်နေပြီးတော့အယောင်မျိုးစုံနဲ့လဲထုတ်လုပ်တာဖြစ်ပါတယ်။ We Like One Mission ဆိုတဲ့အမျိုးသမီးကသူ့ဘန်ကောက်မြို့နေအိမ်ကနေအခုလိုအုံနုနဲ့လှုပ်ထားတဲ့ဂျယ်လီအချို့မှုတွေကိုပြုလုပ်နေတာပါ။ပုံမှန်ရုံးအလုပ်လဲလှုပ်တဲ့မီချန်ဟာအခုလိုအချို့မှုရောင်းတဲ့အလုပ်ကိုအပိုးဝင်ဝင်ရအောင်လုပ်နေတာပါ။စားသုံးသူတူဦးရဲ့တောင်းဆိုမှုကြောင့်စားလုပ်ဖြစ်တာဖြစ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လုပ်ခဲ့တာပါ။ပန်းပွင့်ပုံစံတွေပဲမြင်ဘူးတဲ့ထိုင်းလူမျိုးတွေအတွက်တော့အခုလိုမစင်တုံးပုံစံဟာအထူးဆန်းဖြစ်နေတာပါအခုအချိန်မှာရောင်းအကောင်ဆုံးမုတ်ဖြစ်ပြီးတဒုံးကိုတော်တော်လာလောက်နဲ့တလကိုအတုံး1000လောက်ရောင်းရပါတယ်လူမှုကွန်ရက်စာမျက်နှာတွေမှာနာမည်စကြီးခဲ့တာဖြစ်ပြီးအခုအချိန်မှာတော့သူ့အိမ်ရှိမှာမေးမြန်းခြင်းသူ TV line တွေကတန်းစီနေပါတယ်နာမည်ပိုကြီးလာဖို့ရှိနေပေမဲ့လည်းသူ့လုပ်တဲ့မုတ်ကိုကြိုက်တဲ့လူတွေရှိတယ်လို့မကြိုက်တဲ့သူတွေလည်းရှိတာသတိထားမိတဲ့အကြောင်းပြောပါတယ်ရှင်
ပြည်ဝေမြန်မာပိုင်းတနင်္ဂနွေနေ့ညထုတ်လွှင့်တဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတိုမီတာ30 40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်တင်ညာပေးပါမယ်ရှင
်။ Syria နိုင်ငံမြို့တော် Damascus မြို့လေကထားရစ်ရင်ပြင်မှာအသေးခံဘုံခွဲသမားကကားထဲကနေဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးတရားစင်ကျော်ဒဏ်ရာရတယ်လို့ Syria နိုင်ငံပိုင်းရုပ်သံကနေသတင်းထုတ်လွှင့်ပါတယ်။ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့သေဆုံးသူဟာ22ဦးထိရှိတယ်လို့ပြောဆိုပြီးတချို့ကပြင်းပြင်းထန်ထန်ဒဏ်ရာရထားတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအနောက်အာဖရိကနဲ့ပြင်သစ်တို့အထူးတကွပူးပေါင်းဆောင်ရွက်ကြရမယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အကြမ်းဖက်သမ္မတတိုက်ဖျက်ရေးဒေသတွင်းတပ်ဖွဲ့ဖွဲ့စည်းရေးညီလာခံအဖွဲ့မှပြင်သစ်သမ္မတကအခုလိုပြောဆိုတာပါ။ဒေသရင်းကအကြမ်းဖက်ဝါဒီတွေကိုခြေမုံ့မဲ့နိုင်ငံပေါင်းစုံတပ်ဖွဲ့အစ်ကိုပြင်သစ်ကစီးရီးယားထောက်ကူပေးမှဖြစ်တယ်လို့လက်နက်တပ်ဆင်ထားတဲ့ရင်းအစည်း80ကိုလည်းထောက်ပံ့မယ်လို့ပြင်သစ်သမ္မတကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူပေါက်တုံးနဲ့ရံပြင်းမြို့နယ်တွေကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြသူတွေထဲကအင်းအောင်စု55စုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။သမရအုပ်သိမ်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးစံနှင့်အဓိကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုပြန်နယ်ဦးဆောင်တဲ့ရခိုင်ချံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းခဲ့တာလို့လည်းပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှဖော်ပြထားပါတယ်ရှင်။
တရင်အချင်းချက်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voider Zonya ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.